ဟန်ဂရီနိုင်ငံမှာအမေရိကန်ဘီလီယံနာသတိကြီးဂျော့ဆူရော့စ်တည်ထောင်လာတဲ့တက္ကသိုလ်တစ်ခုကိုပိတ်ပစ်တော့မယ်ဆိုတာကြောင့်ဟန်ဂရီနိုင်ငံသားထောင်ပေါင်းများစွာဟာမြို့တော်ဘူဒါပက်စ်ရဲ့လမ်းမကြီးတွေပေါ်မှာတနင်္ဂနွေနေ့ကဆန္ဒပြခဲ့ကြပါတယ်။ဟန်ဂရီဝန်ကြီးချုပ်ဗစ်တာအိုဘန်ရဲ့အစိုးရကနိုင်ငံတကာတွေပေါ်စီးမင်းတင်းကျပ်တဲ့ဥပဒေကြမ်းကိုတင်သွင်းခဲ့တာကြောင့်ဟန်ဂရီပြည်တွင်းနဲ့ပြည်ပမှာစန့်ကျင်မှုတွေတိုးလာနေပါတယ်။ CEU လို့ခေါ်တဲ့ Central European တက္ကသိုလ်ကိုဂျော့ဆူရော့စ်က1992ခုနှစ်မှာတည်ထောင်ခဲ့တာဖြစ်ပြီးအခုတင်သွင်းတဲ့ဥပဒေကြမ်းအရဒီတက္ကသိုလ်ကိုတိုင်းပြည်ကထွက်သွားအောင်ရည်ရွယ်ပုံရတယ်လို့ဆိုပါတယ်။ဒီစုစွဲချက်မဟုတ်မှန်ကြောင်းဟန်ဂရီအစိုးရဘက်ကညှင်းဆိုထားပါတယ်။ဥပဒေကြမ်းမှာပါတဲ့စီးမင်းတွေအရဥရောပသမဂ္ဂအဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကလာထောင်ထားတဲ့တက္ကသိုလ်တွေအနေနဲ့အစိုးရရဲ့ခွင့်ပြုချက်မရဘဲဟန်ဂရီဒီပလိုမာဘွဲ့တွေချင်းမြင့်တာမျိုးလုပ်ခွင့်ရတော့မှာမဟုတ်ပါဘူး။တချို့တက္ကသိုလ်တွေဟာသူ့မူရင်းနိုင်ငံမှာပဲပြန်ပြီးလုပ်ငန်းတွေလည်ပတ်ရဖွယ်ရှိနေပါတယ်။အမေရိကန်မှာအကြောင်းခွင့်မရှိတဲ့ CEU တက္ကသိုလ်ရဲ့အနာဂတ်ကတော့အမေရိကန်နဲ့ဟန်ဂရီအစိုးရကြားဆွေးနွေးတဲ့ရလဒ်ပေါ်မူတည်နိုင်မယ်လို့ဝန်ကြီးချုပ်အိုဘန်ကတောက်ကြနေကပြောပါတယ်။ဆိုရန်စတက်ကူတို့ဟာဟန်ဂရီဒီပလိုမာကိုရောအမေရိကန်ဒီပလိုမာကိုပါပေးနိုင်တဲ့အတွက်ဒါဟာဟန်ဂရီတက်ကူတွေအတွက်တရားမျှတမှုမရှိသလိုမသမားတဲ့နှီးကိုတုံးနေတယ်လို့ဝန်ကြီးချုပ်ကပြောပါတယ်။နိုဘယ်ညဏ်ရည်ဆုရှင်18ဦးအပါအဝင်ဟန်ဂရီပညာတော်သင်တွေတင်ကြားရေးအဖွဲ့အစည်းတွေနဲ့နိုင်ငံတကာအကြောင်းပေါင်း900ကျော်တို့က CEU တက်ကူထွက်မသွားရေးဝမ်းဝန်းကန့်ကွက်ကြပြီးဒီတက်ကူဟာအတွေ့အခေါ်ပိုင်းမှာထူးချွန်တဲ့တက်ကူတစ်ခုအဖြစ်ပြောဆိုကြပါတယ်။CEU တက္ကသိုလ်မှာနိုင်ငံပေါင်း108နိုင်ငံကကျောင်းသားပေါင်း1400ကျော်ရှိပါတယ်ခင်ဗျာ။